ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာရွှေနေရီအမြန်ရေရင်ပေါ်ကနေဖမ်းဆီးသွားတဲ့ရဲနယ်တပ်မတော်သား16ဦးအပါအဝင်ပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကကြောက်တော်မြို့နယ်အပောက်ဝလမ်းမှာဖမ်းဆီးခဲ့တဲ့အပောက်ဝရဲစခန်းကဒူရဲအုပ်တူစုစုပေါင်း18ဦးတို့ကိုအေးအေးအဖွဲ့နဲ့ဆက်ဆက်တယ်ဆိုပြီးတပ်မတော်ကပုံမှန်အမျိုးမျိုးနဲ့ဆွတ်ဆွဲဖမ်းဆီးထားသူအရက်သားတွေနဲ့လဲလှယ်လိုတာဖြစ်ကြောင်းအေးအေးကထုတ်ပြန်ထားတာပါမနေ့ကရက်စွဲနဲ့ထုတ်ပြန်တဲ့အေအေဖွဲ့ရဲ့ကြေညာချက်မှာရက်တက်ဖွဲ့ဝင်9ဦးတက်မတော်သား6ဦးအကျဉ်းဦးစီးဝန်ထမ်း2ဦးတက်အင်ဂျင်နီယာ2ဦးတို့ရဲ့နာမည်ဓာတ်ပုံတွေနဲ့ပူရဲထုတ်ပြန်ထားပါတယ်။အေအေရဲ့ပြောရေးဆိုခွင့်ရှိသူခိုင်သူခါကတော့တောင်းဆိုထားတဲ့အတိုင်းဆောင်ရွက်ရင်စစ်ဘက်နဲ့ပတ်သက်ပြီးထိမ့်သိမ်းထားသူတွေကိုပြန်လွှတ်ပေးမယ်လို့ RFA ကိုပြောပါတယ်။
အခုမနေ့ကထုတ်ပြန်ထားသလိုပေါ့နော်ဒါသူတို့ဒီဘက်မှာစစ်တပ်ဘက်ကနေပြီးတော့ဒီမတရားဖမ်းဆီးထိန်းသိမ်းထားတဲ့အရသားတွေကိုလွှတ်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဘက်ကလည်းပဲအပြန်လှန်နေတဲ့အခုထိန်းသိမ်းထားတဲ့စစ်ဖက်နဲ့ပတ်သက်တဲ့လူတွေကိုကျွန်တော်တို့လွှတ်ပေးသွားဖို့ရှိတယ်တကယ်လို့ဘက်မှာအစိုးရနဲ့ဘက်မှာစစ်တပ်ဘက်ကလွှတ်မပေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဘက်ကလည်းပဲအလားတူပဲပြန်ပြီးတော့လုပ်ရလိမ့်မယ်ဗ
ျတခြားတိုက်ပွဲအတွင်းဖမ်းဆီးရမိထားတဲ့တုံ့ပန်းတွေရှိသေးကြောင်းအရေးအတွက်တိတိကျကျထုတ်ပြန်ဖို့အစီအစဉ်မရှိသေးကြောင်းလည်းခိုင်သုခကပြောပါတယ်အေအေကထိမ့်သိမ်းထားသူတွေကိုတုံ့ပန်းထိမ့်သိမ်းခြင်းဆိုင်ရာစီကံတွေနဲ့အညီထိမ့်သိမ်းဆောင်ရှောက်ထားတယ်လို့ကြေညာချက်မှာဆိုထားပါတယ်။တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့အတွင်းရေးမှူးဘုံမှုချုပ်ဇော်မင်းထွန်းကတော့စစ်တုံ့ပန်းဆိုတဲ့အဓိပ္ပာယ်ဟာစစ်ရှင်ပြန်တိုက်ခတ်ရင်းနဲ့ဖမ်းဆီးခံရသူတွေကိုတတ်မှတ်ပြီးအခုလိုရေရင်ရက်ခိုင်းပြီးတော့တမန်ခီးသွားနေသူတွေဖမ်းဆီးသွားတာကိုစစ်တုံ့ပန်းလို့ခေါ်နိုင်မလားဆိုတာစဉ်းစားရမှန်းဖြစ်ကြောင်းပြောပါတယ်။နိုင်ငံအချင်းချင်းစစ်ဖြစ်ပွားခဲ့ပြီးစစ်ပွဲအတွင်းဖမ်းဆီးခဲ့တဲ့တုံ့ပန်းအချင်းချင်းလဲလှယ်တာတွေရှိခဲ့ပေမဲ့ဘယ်နိုင်ငံဘယ်တပ်မတော်ကမှအကြမ်းဖက်သူတွေဖမ်းဆီးသွားတဲ့လူတွေနဲ့လဲလှယ်တာမျိုးမရှိသလိုညှိနှိုင်းဆောင်ရွက်ခဲ့တာမရှိဘူးလို့လည်းဗိုလ်မှူးချုပ်စွန်မင်းထွန်းကပြောပါတယ်
။ဘယ်နိုင်ငံကတပ်မတော်မှနိုင်ငံချင်းချင်းတကယ်လို့မှဖြစ်ပွားခဲ့တယ်။စစ်ပွဲတော့မှမိခဲ့တယ်။ပုံပန်းချင်းချင်းလဲလှယ်တာတွေရှိခဲ့တယ်။ဘို့တော့ဘယ်နိုင်ငံကတပ်မတော်မှအကြမ်းဖက်ပြီးဖမ်းဆီးခေါ်ဆောင်သွားတဲ့လူတွေကိုလဲလှယ်တာမျိုးမရှိဘူး။အကြမ်းဖက်အဖွဲ့နဲ့မှဘယ်နိုင်ငံကတပ်မတော်ကဘယ်အကြမ်းဖက်အဖွဲ့စီနဲ့မှညှိနှိုင်းပြီးဆောင်ရွက်ခဲ့တာမရှိဘူး။
ဒါအပြင်တက်မတော်ကဖမ်းဆီးထားသူတွေဟာတရားဥပဒေအရဆောင်ရွက်တာဖြစ်ပြီးဖမ်းဆီးစစ်ဆေးပြီးလို့ညှိစွန့်မှုမရှိဘူးဆိုရင်တရားရုံးမတင်ဘဲပြန်လွှတ်ပေးခဲ့ကြောင်းတက်မတော်ကတရားဥပဒေလမ်းကြောင်းအရသွားနေတာဖြစ်ပြီးတရားရုံးရဲ့ဆုံးဖြတ်ချက်ကိုစောရကတက်ခဲ့တာမရှိကြောင်းလည်းဗိုလ်မှူးချုပ်စော်မင်းထွန်းကပြောပါတယ်။တက်မတော်ကဖမ်းဆီးထားသူအရေးအတွက်ကိုမေးမြန်းရမှာတော့အတိအကျပြောလို့မရသေးဘူးလို့ဆိုပါတယ်။တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြီးခဲ့တဲ့ဇွန်လမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာ2018ခုနှစ်ဒီဇင်ဘာလကနေဇွန်လ3ပိုင်းအထိနှစ်ဖက်တိုက်ပွဲအတွင်းတက်မတော်ကအေအေအဖွဲ့နဲ့ပတ်သက်တယ်ဆိုပြီးတန်တရားရှိသူ90ကိုဖမ်းဆီးစစ်ဆေးခဲ့ပြီးလက်ရှိစစ်ဆေးနေတဲ့36ဦးပြန်လွှတ်ပေးခဲ့သူ10ဦးအမှုဖြစ်ပွားနေသူ45ဦးတည်တံ့ချမှတ်ပြီးသူ3ဦးရှိတယ်လို့ပြောဆိုထားပါတယ်။မန္တလေးမြို့အခြေစိုက်အထင်ကရတရားလွှတ်တော်ရှေ့နေဦးသိန်းသန်းဦးကတော့1908ခုနှစ်မတရားအသိဥပဒေကလက်ရှိအချိန်ထိအတည်ဖြစ်နေတာကြောင့်ဥပဒေနဲ့မစင်စားပဲအပြန်အလှန်ညှိနှိုင်းပြီးတော့လဲလှယ်တာပဲဖြစ်ဖြစ်အကြောင်းပြလဲလှယ်တာပဲဖြစ်ဖြစ်ဒီဟာကခွင့်ပြုနိုင်သလိုသမရရဲ့အခွင့်အာဏာနဲ့ဆောင်ရွက်လို့လည်းရတယ်လို့ပြောပါတယ်
ဟိုခုဒီကိုမစဉ်းစားပါနဲ့လက်ရှိဒီပြင်မှာဖြစ်နေတဲ့အနေအထားအရကမ္ဘာစစ်ကြီးကြီးဘက်တော်ကသူကရှားဝင်ပြီးတော့နှစ်ဖက်ညှိနှိုင်းပြီးတော့လဲလှယ်တာကောင်းတယ်လို့လဲလှယ်တာကောင်းတယ်လို့ဆိုတာဘယ်သူမှမထိခိုက်ဘူးဆိုတာတိုက်ပြီးမှမျိုးသားပြည်နဲ့တိုင်ရေးကြီးတယ်ညီငယ်ရေးကြီးတယ်အဲ့လိုအချိန်မှာတစ်ဖက်နဲ့တိုက်နေတာကဘယ်လိုအကြောင်းပြနေတယ်ဖြစ်ဖြစ်တိုက်ပြီးတော့နင်းလာတာပဲတစ်ဖက်နဲ့ကြီးကြီးလေးလေးနဲ့ပြန်လာညှိနှိုင်းပြီးတော့လဲလှယ်တာပဲဖြစ်ဖြစ်အကြောင်းပြပြလဲတာဒီဟာခွင့်ပြုနိုင်တယ်ဒါသဘရရဲ့ခွင့်အာဏာလည်းရှိတယ်
လူခွင့်ရင်လေးလာစောင့်ကြည့်သူဒေါ်သိန်းနီဦးကတော့အစကတည်းကအခုလိုဖမ်းကိုမဖမ်းတင်ကြောင်းနဲ့နှစ်ဖက်စလုံးကလူခွင့်ရေးချိုးဖောက်တာချင်းအတူတူပဲလို့ RFA ကိုပြောပါတယ်
လူခွင့်ရေးရှိရမှကြည့်ရင်တော့ဖမ်းကိုမဖမ်းခင်ရပါတော့အစကတည်းကတစားတန်းဖြစ်ကိုမဖမ်းတင်ပါဘူးဒါလက်နဲ့ကင်တစ်ဖွဲ့ကအရသာပြည်သူကိုတစားတန်းဖြစ်တုံးချပြီးမလုပ်တင်ပါဘူးဒါဟာရောက်ကြည့်နေရောက်ပါတယ်သူရေးနေတာနှစ်ဖက်ဖွဲ့လဲနေလေအဲ့လိုမှမဟုတ်ဘူးဆိုရင်နှစ်ဖက်စလုံးကလွတ်ပြေးရမှာပါအေးကလက်နဲ့ကင်တစ်ဖွဲ့မှာပါဝင်တဲ့ပြည်သူကိုဖမ်းတာဖြစ်တယ်ဆိုရကတော့အရသာပြည်သူကိုဖမ်းတာဖြစ်တယ်ဆိုတော့လူခွင့်ရေးချိုးဖောက်တာကအတူတူပဲ
ရသေတောင်မြို့နယ်မေယူမြစ်ထဲမှာပြည်ဆွဲနေတဲ့ရွှေနေရီအမြန်ရင်ကိုအော်တိုဘာ26ရက်နေ့ကအေအေအဖွဲ့ကရရင်မော်လိုက်ပါလာတဲ့အရက်သား25ယောက်ကိုပြီးခဲ့တဲ့နိုဝင်ဘာလ5ရက်နေ့ကပြန်လွှတ်ပေးခဲ့ပါတယ်။ပြီးခဲ့တဲ့လတွေအတွင်းအေအေအဖွဲ့ကဖမ်းဆီးခေါ်ဆောင်ခံရသူတွေထဲမှာပြန်လွှတ်လာသူအများအပြားရှိပါတယ်။အထင်ရှားဆုံးဖမ်းဆီးမှုတွေထဲမှာမိသက်သမားအယောက်20အဖမ်းခံရတဲ့ဖြစ်ရပ်နဲ့အိန္ဒိယနိုင်ငံသားတွေဖမ်းဆီးခံရတဲ့ဖြစ်ရပ်တွေဖြစ်ပါတယ်။အဲ့ဒီထဲကမိသက်အရာရှိတဦးအိန္ဒိယနိုင်ငံသားတဦးတို့ဟာထိမ့်သိမ်းခံရစဉ်သေဆုံးသွားပါတယ်။အေအေအဖွဲ့ကတော့အဲ့ဒီနှစ်ယောက်သေဆုံးမှုဟာနှိပ်စက်ညှဉ်းပန်းခံရလို့သေဆုံးတာမဟုတ်ဘဲအမောဖောက်ပြီးနှလုံးရောဂါနဲ့သေဆုံးသွားကြတာလို့ပြောထားပါတယ်ခင်ဗျာ။ကျွန်တော်နေမျိုးထုံးပါ